မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်မေလ5ရက်စနေနေ့ညနေခင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည6:00ခွဲကနေ8:00အထိလိုင်းဒိုမီတာ19.25ရုကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့တူကြီးညာပေးတော့မှာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတောင်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့ဒီမေလ22ရက်နေ့ကျရင်အိမ်ပြီးတော့မှတွေ့ဆုံဖို့ရှိနေပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်သမ္မတအဖြစ်ကျန်းသစ္စာပြန်လည်မကြိမ်ဆိုခင်မှာဒီကနေ့ဒီရုရှားနိုင်ငံတော်မှာသူ့အပေါ်စန့်ကျင်ဆန္ဒပြနေကြပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံတကားမြို့တော်မှာဒီကနေ့စတင်ကျင်းပတဲ့ OIC နိုင်ငံသားရေးဝင်ကြီးများကောင်စီရဲ့45ကြိမ်မြောက်အစည်းအဝေးမှာတော့ရိုဟင်ဂျာဒုက္ခသည်အရေးအဓိကဆွေးနွေးခဲ့ကြပါတယ
် In the OIC we should take strong action manifesting solidarity with them and strengthen efforts in persuading the government of Myanmar to take urgent measures
ရိုဟင်ဂျာဒီဒုက္ခသည်တွေရဲ့အရေးမြန်မာအစိုးရကိုဝိုင်းပြီးတော့မှနားချရမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးပြောခဲ့တာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက် OIC အဖွဲ့နဲ့တွေ့ဆုံတဲ့အချိန်မှာဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကဘယ်လိုအချက်တွေကိုတောင်းဆိုလိုက်ကြပါသလဲဆိုတဲ့သတင်းအပြည့်အစုံနဲ့အတူတိုက်ပွဲတွေကြားပိတ်မိနေတဲ့ကချင်ဒေသခံတွေကဲထုတ်ဖို့ကြိုးစားမှုမှာတက်မတော်ဘက်ကနေပြီးတော့ခေါ်သွားခွင့်ပိတ်ပင်တယ်ဆိုတဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်းဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာတောင်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့မေလ22ရက်နေ့မှာအိမ်ပြီးတော့မှတွေ့ဆုံမှာပါမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုကြိုတင်ပြင်ဆင်နေချိန်မှာပဲတောင်ကိုရီးယားသမ္မတနဲ့ထရမ့်တွေ့ဆုံမှာပါနိုင်ငံကောင်ဆောင်တွေတတိယအကြိမ်မြောက်တွေ့ဆုံတာဟာအမေရိကန်နဲ့မဟာမိတ်ကိုရီးယားပြည်သူသမ္မတနိုင်ငံတို့ရဲ့ခိုင်မာတဲ့တန်နိဋ္ဌာန်နဲ့နိုင်ငံကြားကအလွန်နီးကပ်တဲ့ဆက်ဆံရေးကိုထက်လောင်းအတည်ပြုပြသတာဖြစ်တယ်လို့အိမ်ဘီရောကကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။တောင်ကိုရီးယားသမ္မတမွန်ဟာမြောက်ကိုရီးယားကောင်ဆောင်နဲ့ဧပြီလ29ရက်နေ့ကတွေ့ဆုံခဲ့ပြီးကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းရှင်းရေးနဲ့ထားဝယ်ခြင်းညီညွတ်ရရှိအောင်ကြိုးပမ်းကြဖို့ကတိပြုခဲ့ကြပါရတယ်။ဒီတော့တွင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးအစည်းအဝေးပွဲကိစ္စနဲ့ပတ်သက်ပြီးသမ္မတရဲ့ Air Force 1လေယာဉ်ပေါ်မှာသတင်းတောက်တွေကသမ္မတကိုဖိပြီးတော့မေးကြပေးမယ်လေ။သမ္မတဒေါ်နယ်ထရမ့်ကအသေးစိတ်တွေကိုတော့ပြောမသွားပါဘူး။တိတ်မကြခင်မှာဖြစ်လာပါလိမ့်မယ်။ရက်သတ်မှတ်ပြီးပါပြီ။နေရာသတ်မှတ်ပြီးပါပြီ။အားလုံးသဘောတူပြီးပါပြီလို့ပဲသမ္မတကပြောပါရယ်။တမိုင်းဝင်ဒီထိပ်သီးအစည်းအဝေးလုပ်မယ့်နေရာနဲ့ရက်ကိုမြောက်ကိုရီးယားအာဏာပိုင်တွေနဲ့အတူပြုထားပြီးပြီဆိုတာမျိုးပဲသမ္မတကရည်ညွှန်းပြောဆိုခဲ့ပါရယ်။Texas ပြည်နယ် Dallas မြို့ကိုအသွား Air Force 1လေယာဉ်ပေါ်မှာအဲ့လိုပြောတာပါအမေရိကန်နဲ့မြောက်ကိုရီးယားအစိုးရနှစ်ရက်ကြာမပြတ်ဆက်သွယ်ပြောဆိုနေပြီးတော့မြောက်ကိုရီးယားကဖမ်းထားတဲ့အမေရိကန်နိုင်ငံသား3ယောက်ကိုပြန်လည်ပြီးကိစ္စလဲဒီဆွေးနွေးတဲ့ Telegram မှာပါဝင်တယ်လို့အိမ်ဘီရောတောင်မဲ့မြက်ခင်းပြည်မှာသမ္မတ Trump ကပြောပါတယ်ခင်ဗျာ
တောင်မြောက်ကိုရီးယားကောင်ဆောင်တွေပြီးခဲ့တဲ့လကတမိုင်ဝင်တွေ့ဆုံပွဲမှာသဘောတူညီမှုတွေရလိုက်တာကိုစတင်တဲ့လက်ကမ်းစာဆောင်တွေကိုမြောက်ကိုရီးယားစီဖြန့်ဝေမဲ့လှုပ်ရှားတက်ကြွသူတွေကိုတောင်ကိုရီးယားရဲတို့ကဒီကနေ့မှပိတ်ပင်သားမြစ်လိုက်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့ဧပြီလ29ရက်နေ့ကနှစ်နိုင်ငံနဲ့ဆက်ဆင့်မဲ့ဆုံပမ်မွန်ဂျွန်ကျေးရွာမှာတွေ့ဆုံခဲ့ရမှာရှန်လိုတဲ့အပြုမှုအားလုံးရဆိုင်ပြီးတော့ငြိမ်းချမ်းရေးနဲ့ပြန်လည်ပေါင်းစည်းလှုပ်ဆောင်ဖို့သဘောတူညီခဲ့ကြတာပါ။ရှန်လိုတဲ့အပြုမှုထဲမှာနှစ်နိုင်ငံနဲ့ဆက်ချန်စီယိုတွေမှာတစ်ဖက်နဲ့တစ်ဖက်အတန်းချဲ့ဆက်တွေနဲ့ဝါရဖြန့်အတန်လွင်တာဝါရဖြန့်ကြီးရဲ့လက်ကမ်းစာဆောင်တွေဖြန့်ဝေတာလည်းပါဝင်ပါတယ်။သဘောတူထားတဲ့အတိုင်းမြောက်တောင်မြောက်ကိုရီးယားနဲ့နိုင်ငံစလုံးဝါရဖြန့်ကြီးရဲ့အတန်ချက်ဆက်တွေကိုဒီတင်းပတ်ထဲမှာပဲအတိအပြည့်ဖယ်ရှားလိုက်ကြပါတယ်။လက်ကမ်းစာဆောင်တွေကိုပူပေါင်းတွေထဲထည့်ပြီးတော့လှုပ်တင်ဖို့အတွက်လှုပ်ရှားတက်ကြွသူ20လောက်စုယုံလာတဲ့နေဆက်အနီးကပူဂျာမြို့ရဲ့ပန်ချန်နယ်ကိုရဲအရာရှိ3ယောက်လောက်ချထားလိုက်ပါတယ်။ဒီထဲမှာမြောက်ကိုရီးယားနိုင်ငံကထွက်ပြေးလာသူတွေလည်းပါဝင်ပါတယ်။လက်ကမ်းစာဆောင်ဝင်မဲ့သူတွေဟာမြောက်ကိုရီးယားနဲ့ထိတိုက်တွေ့အောင်ရန်တိုက်ဖို့လုပ်နေကြတယ်ဆိုပြီးဆွဆွဲပြောဆိုတဲ့လူပေါင်း40လောက်တို့လည်းတံပြန်လာရောက်စုယုံခဲ့ပါတယ်။လက်ကမ်းစာဆောင်ပေါင်း5000လောက်နဲ့ပလတ်စတစ်ပူပေါင်းတွေ၊ကက်စ်အိုးတွေတင်ဆောင်လာတဲ့ထရက်ကားငယ်တစ်စင်းကိုဆက်ပြီးတော့မလုရှာနိုင်အောင်ရဲတို့ကဝိုင်းဝန်းပိတ်ဆို့ခဲ့တာဖြစ်ပါတယ်
။အာဖရိကတိုက်ထက်ကဘာရန်ဒီနိုင်ငံက VOA နဲ့ BBC ထုတ်လင်းချက်တွေကို6လပိတ်ပင်လိုက်တယ်လို့ကြေညာခဲ့ပါတယ်။သမ္မတသက်တမ်းပြောင်းလဲချက်အပါအဝင်အစိုးပြုထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆန္ဒခံယူပွဲလုပ်ဖို့သတင်းနှစ်ပတ်ပဲလိုတော့တဲ့အချိန်မှာနိုင်ငံတကာသတင်းဌာနနှစ်ခုရဲ့ထုတ်လင်းချက်တွေကိုပိတ်လိုက်တာပါ။ VOA နဲ့ BBC အတန်းလွင်ဌာနတွေဟာသတင်းမီဒီယာတွေကိုဖောက်ပြက်တယ်လို့ကျင်းဝတ်နဲ့မညီတဲ့ဆောင်ရွက်ချက်တွေလုပ်နေတယ်လို့ Burundi အမျိုးသားဆက်သွယ်ရေးကောင်စီကတောက်ကြနေ့ကကြေညာခဲ့ပါတယ်။ထုတ်လင်းချက်ပိတ်ပင်မှုတွေကိုတနင်္လာနေ့မှစတင်မှာဖြစ်ပါတယ်။ Burundi အမျိုးသားဆက်သွယ်ရေးကောင်စီရဲ့လှုပ်ရက်ကို ဒီမယုံနိုင်အောင်ဖြစ်ရတယ်လို့ VOA ကတုံ့ပြန်ပါတယ်လက်ရှိဖြစ်နေတဲ့အဖြစ်ပြက်တွေပေါ် VOA ရဲ့အချက်လက်မှန်ဗမလိုက်ဓမ္မဒိဋ္ဌန်ကြတဲ့သတင်းတွေ VOA ပြည်သက်တွေကအားထားနေကြတာဖြစ်တဲ့အတွက်အခုလိုထုတ်လင်းချက်တွေကိုပိတ်ပင်လိုက်တာဟာနိုင်ငံအတွက်အရေးကြီးတဲ့အချိန်မှာဘာရန်ဒီပြည်သူတွေအတွက်ယုံကြည်စိတ်ချတဲ့သတင်းတွေမရအောင်လုပ်လိုက်တာပဲလို့ VOA ညွှန်ကြားမှုအမန်ဒါဘာနက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်အမေရိကန်နိုင်ငံသားဌာနကလည်းဘာရန်ဒီအစိုးရရဲ့လုပ်ရက်ပေါ်စိတ်ပြက်လက်ပြက်ဖြစ်မိကြောင်းနဲ့ဆိုရင်ကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ
ရုရှားသမ္မတဗလာဒီမီယာပူတင်ဟာမကြာခင်မှာပဲစတုတ္ထသက်တမ်းအဖြစ်ကျန်းသစ္စာကျင်းဆိုမဲ့အပေါ်ရုရှားနိုင်ငံတော်ဝန်ဒီကနေ့စနေနေ့မှာဆန့်ကျင်ဆန္ဒပြပါရယ် He is not our Caesar သူဟာငါတို့ရဲ့ Caesar ဘယင်မဟုတ်ဘူးဆိုပြီးတော့ဆန္ဒပြသူတွေကကြွေးကြော်ပါရယ်ဆန္ဒပြပွဲကိုသမ္မတပူတင်ကိုအထင်ရှားဆုံးဆန့်ကျင်တဲ့အကျင့်ပြတ်ချဆမှုတိုက်ဖျက်ရေးစီအောင်လှုပ်ရှားသူ Alexei Navalny ကစီစဉ်တာပါနိုင်ငံအရှိဘက်စွန်းနဲ့ Siberia ဒေသကမြို့ပေါင်း10မြို့ထက်မနည်းကလူပေါင်းများနဲ့ချီလို့ဆန္ဒပြပွဲကိုလာရောက်ပူပေါင်းခဲ့ကြအောင်နောက်ဆုံးတက်လာတဲ့သတင်းတွေနဲ့လူမှုကွန်ရက်ကဖော်ပြချက်တွေမှာတွေ့ရပါတယ်ဆန္ဒပြသူတချို့ရဲတို့ဖမ်းဆီးချင်းခံရပေမဲ့လည်းဘလောက်အဖမ်းခံရတယ်လဲဆိုတာမသိရပါဘူးဒီကနေ့နေခင်ပိုင်းမှာတော့ Moscow မြို့ကလာမာဂျီရိုနဲ့ Saint Petersburg မြို့မှာအတီးပြုတ်ချက်ရမှထားတဲ့ပိုးပြီးတော့ကြီးတဲ့ချီတဲ့ဆန္ဒပြပွဲတွေကျင်းပမယ်လို့ခန့်မှန်းရပါတယ်လာမယ့်တနင်္လာနေ့မှာနောက်ထပ်တက်တန်း6နှစ်အတွက်သမ္မတပူတင်ကျန်းသစ္စာကျင်းဆိုမှာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ပြီးတော့အသံလွှင့်နေပါတယ်ခင်ဗျာ။အစ္စလာမ်နဲ့နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင် ONC နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာဒီကနေ့စတင်ရမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာဆီနာကရိုဟင်ဂျာတွေနဲ့အတူတကွရပ်တည်ပေးကြဖို့နဲ့သူတို့တွေရဲ့အခွင့်အရေးနဲ့လုံခြုံရေးအတွက်ဆောင်ရွက်ပေးကြဖို့တိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီထားတဲ့အတိုင်းမြန်မာအစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြန်လည်လက်ခံပေးရေးဖိအားပေးကြဖို့OIC ကိုတောင်းဆိုလိုက်တာပါ1985ခုနှစ်လောက်တွန်းကပြည်ပခါတွေအတွင်းသူဖခင်အပါဝင်မိသားစုဝင်တွေအများပြားတတ်ခံရပြီးတဲ့နောက်နိုင်ငံရဲ့ချားမှာနေထိုင်ခဲ့ဘူးတာကြောင့်အခုဒုက္ခသည်တွေတွေ့ကြုံနေရတဲ့အနေအထားကိုလည်းစာနာနားလေကြောင်ပြောပါတယ်ဒါကမှကျင်းပါတဲ့နှစ်ရက်ကြာ OIC အစည်းအဝေးကိုနိုင်ငံရေးဝန်ကြီး40လက်ထောက်ဝန်ကြီးနဲ့ကိုယ်စားလှယ်ပေါင်း 9,000 လောက်တက်ရောက်ပါတယ်ဒီအစည်းအဝေးဖွင့်ပွဲကိုကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စတီယာဖရီလန်လဲဒီရှေ့ခ်ဟာဆီနာရဲ့အထူးဧည့်သည်တော်အဖြစ်နဲ့တက်ရောက်ပါတယ်မြန်မာနိုင်ငံဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့သူရိုဟင်ဂျာ9,000+လောက်ရှိတယ်လို့ကုလသမဂ္ဂကတော့ပြောဆိုထားပါတယ်ခင်ဗျာ
တရုတ်နိုင်ငံပီဂျင်းမြို့မှာဂျာတာရီနဲ့တောက်ကြာနေရတာကျင်းပခဲ့တဲ့အမေရိကန်တရုတ်အပြန်အလှန်ကုန်သွယ်ရေးဆွေးနွေးပွဲမှာသဘောတူညီမှုအချို့ရခဲ့ပေမဲ့နိုင်ငံသားချီးမားတဲ့ကွာခြားချက်တွေတော့ရှိနေပါသေးတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အထူးကိုယ်စားလှယ်ပန်းနာရေးဝန်ကြီးစတီဗင်မနူချင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တရုတ်နိုင်ငံသားကျင်းပတဲ့ဆွေးနွေးပွဲကနေဘလို့သဘောတူညီမှုတွေရလိုက်တယ်လဲဆိုတာကိုတော့အတိအကျထုတ်ပြန်ခြင်းမရှိပါဘူး။ဆွေးနွေးပွဲကိုတရုတ်ကွန်မြူနတီပါတီဗဟိုကော်မတီအဖွဲ့ဝင် Polit Bureau လီဟီလဲတက်ရောက်လာပါတယ်။ဘလို့သဘောတူညီမှုမျိုးရလိုက်တယ်လဲဆိုတာထုတ်ပြန်ခြင်းမရှိပေမဲ့နိုင်ငံသားဝန်ရှိသူဆက်ပြီးတော့ဆက်သွယ်ဆောင်ရွက်ဖို့သဘောတူညီခဲ့ပါတယ်။သမ္မတအီမီရောကလည်းကုံသွယ်ရင်းနဲ့ပတ်သက်လို့နိုင်ငံသားသဘောတူညီမှုတွေမရသေးပေမဲ့ချူနစ်ပွဲဟာအပြုသဘောဆောင်ကြောင်းကြေညာချက်ထုတ်ပြန်ပါတယ်။မျှတမှုရှိတဲ့ကုံသွယ်ရေးဟာတရုတ်အမေရိကန်နဲ့ကမ္ဘာစီးပွားရေးအတွက်ပါအလင်းအမြန်တိုးတက်စေလိမ့်မယ်လို့အမေရိကန်ကိုယ်စားလှယ်တွေကပြောပါတယ်။တရုတ်သွင်းကုန်တွေကိုဒေါ်လာဘီလျံ150ဘုအခွန်တိုးမြင့်ကောက်ခံမယ်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ဘက်ကချင်းချောက်ပြောဆိုပြီးတဲ့နောက်ကျင်းပတဲ့ဒီချူနစ်ပွဲကိုအပေါင်းလက္ခဏာဆောင်တဲ့လုပ်ရအဖြစ်တရုတ်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။ချူနစ်ပွဲကနေသဘောတူညီမှုတွေမရသေးပေမဲ့လည်းနိုင်ငံကုံသွယ်ရေးကိစ္စရပ်တွေကိုဆက်လက်ဆွေးနွေးသွားဖို့အပြုသဘောဆောင်တဲ့သဘောတူညီမှုတွေရလိုက်ကြောင်းတရုတ်နိုင်ငံသတင်းစာကဖော်ပြပါရယ်တရုတ်အစိုးရပိုင်စင်ဟွာသတင်းဌာနကလည်းဆွေးနွေးပွဲကိုအပြုသဘောဆောင်ပြီးတော့ပွင့်လင်းတဲ့အကျိုးရှိတဲ့ဆွေးနွေးပွဲဖြစ်ပေမဲ့သဘောမတူမှုတွေချင်းချင်းမမရှိနေသေးတယ်လို့ပြောဆိုပါရယ
်လာမယ့်သတင်းပတ်မှာကျင်းပမယ့်မလေးရှားရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အတိုက်ခံကောင်းဆောင်ကိုလူသိရှင်ကြားထောက်ခံခဲ့တဲ့အတွက်ဩဇာကြီးမားတဲ့ဝန်ကြီးဟောင်းနှစ်ဦးကိုပါတီကထုတ်ပယ်လိုက်ပါရယ်ကုံသေးဝန်ကြီးဟောင်းရော်ဖစ်ဒါအက်ဇစ်နဲ့ဗနာယဝန်ကြီးဟောင်း DM ဇနီဒီနိုကိုညင်ညွတ်သောမလေးအဖွဲ့ UMNO ကနေထုတ်ပြန်လိုက်တာလို့ပြည်အောင်စုနေမြမဆိုင်ရာဝန်ကြီးအက်ဒနန်မန်ဆောကပြောပါရယ်။တောက်ကြောင်နေ့ကအတိုက်ခံတွေရဲ့စီတန်းလှည့်လည်ပွဲမှာသူတို့တွေပါဝင်ပြီးတဲ့နောက်အခုလိုထုတ်ပြန်လိုက်တာပါ။ UMNO ဟာအာဏာရညွန်မောင်းအဖွဲ့ရဲ့အဓိကကြားတဲ့စိတ်ပိုင်းတရဖြစ်ပါရယ်။ဒါပြင်ပြန်ကြားရေးဝန်ကြီးဟောင်း Rais Yatmin အပေါ်ဆိုရှယ်မီဒီယာမှာသူရေးသားခဲ့တဲ့မှတ်ချက်နဲ့ပတ်သက်ပြီးတော့လည်းစုံစမ်းစစ်ဆေးနေတယ်လို့ဆိုပါရယ်။မေလာ9ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ဝန်ကြီးချုပ်ဟောင်းမဟာသီယာမိုဟာမက်ကိုဒီဝါရင်နိုင်ငံရေးသမား3ဦးကထောက်ခံတာဟာမဟာသီယာ အတွက်အင်အားဖြစ်စေတယ်လို့အကြေကတ်တွေကတော့သုံးသပ်ထားပါတယ်။ဒါပြင်အာဏာပိုင်တွေဟာမဟာမိတ်ပါတီ၄ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့မဟာဒီယာရဲ့ပုံတွေကိုဖျက်ဆီးပစ်တာ၊လမ်းဘေးထောင်ကြော်ညာဆိုင်မှုတွေပေါ်မှာတခြားစီးရီနဲ့တုတ်ပစ်တာလှုပ်ဆောင်နေတယ်လို့သတင်းမှားတွေဖြန့်ချီတယ်ဆိုပြီးတော့လေသူ့ဘော်စုံစမ်းစစ်ဆေးနေပါတယ်။အသက်62နှစ်အရွယ်မဟာဒီယာကတော့သူ့ဘဝတသက်တာမှာအခုလိုရွေးကောက်ပွဲမျိုးမကြုံခဲ့ဘူးသေးကြောင့်နဲ့ရွေးကောက်ပွဲမစခင်မှာကိုအလိန်ညာတွေလွှမ်းမိုးနေတယ်လို့ထောက်ပြပါရတယ်။လက်ရှိဝန်ကြီးချုပ်နဂျစ်ရာဇက်ဟာလက်လွတ်ဆုံးရှုံးရမှာကိုကြောက်နေပုံရပြီးသူ့ရဲ့ပုံကိုယ်တော်ကြောက်နေသူလို့ပြောပါရခင်ဗျာ
။အမေရိကန်ပြည်ထောင်စုဟာဝိုင်ကျွန်းကဂလူမီတောင်ချော်ရီတွေဟာကျွန်းအရှေ့ပိုင်းဘက်ကိုတောက်ကြနေကပို့ပြီးတော့စီထွက်လာတဲ့အတွက်လူတွေကိုဘေးလွတ်ရာရွှေ့ပြောင်းလာရပါတယ်။နှစ်ပေါင်း40ကျော်အတွင်းအပြင်းထန်ဆုံးဖြစ်တဲ့ပြင်းအားအဆင့် 6.9 ရှိတဲ့ငလင်လှုပ်သွားပြီးတဲ့နောက်မီးတောင်လှုပ်ရှားမှုတွေအခုလိုထပ်ဖြစ်လာတာပါ။ဒေသစံတော်ချိန်နေ့လယ်12နာရီခွဲလောက်ကမီးတောင်ရဲ့တောင်ဖက်ပိုင်းမှာငလင်လှုပ်သွားတာလို့အမေရိကန်ဘူမိဗေဒလေလာရေးဌာနကပြောပါရတယ်။တောက်ကြနေအစောပိုင်းမှာပဲပြင်းအား 5.9 အဆင့်ရှိတဲ့ငလင်တစ်ခုလှုပ်သွားတယ်လို့တုံခါမှုတွေထပ်ဖြစ်လာလိမ့်မယ်လို့ခမရကျောင်းတာဝန်ရှိသူတွေကပြောပါရတယ်။ကွက်အက်လာတဲ့မြေလွာထက်ကထွက်လာတဲ့ချော်ရီပူတွေတောအုပ်ထက်ကိုဖြတ်ပြီးစီးဆင်းသွားတာကိုလည်း drone နဲ့ရယူထားတဲ့ video တွေမှာတွေ့ရပါတယ်။ကြရာပတိနစ်ကစာပြီးတော့မီးတောင်ပောက်ကွဲခဲ့တာကြောင့်လူပေါင်း1000ကျော်တဲ့မင်းတို့လည်းဘေးလွတ်ရာရွှေ့ပြောင်းသွားခဲ့ရပါတယ်။မီးတောင်ပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့တရင်တော့မရှိသေးပါဘူး။အသက်အရွယ်ကြီးသူတွေနဲ့အသက်ရှူရခက်တဲ့လူတွေကိုထိခိုက်စေနိုင်တဲ့ sulfur တန်းငွေတွေလေထုထဲမှာမြင့်မားနေတာကိုစမ်းသပ်သိရှိလိုက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။
မေလ5ရက်နေ့စနေညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ရက်ကြာကျင်းပနေတဲ့45ချိန်မြောက် OIC နိုင်ငံသားရေးဝန်ကြီးများကောင်စီညီလာခံမှာတော့ Rohingya အရေးကအဓိကလွှမ်းမိုးနေပြီးတော့Rohingya ဒုက္ခသည်တွေနေရရင်ကိုအကြောက်တရားကင်းဝေးပြီးတော့ဂုံတိတ်ခါရှိစွာနဲ့ပြန်လဲအခြေချနေနိုင်ရေးအတွက်မြမအစိုးရကိုဖိအားပေးတိုက်တွန်းသွားဖို့ဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းကိုတော့စူးစီးတင်ပြထားတဲ့ကိုညံဝင်းအောင်ပြောပြပေးပါရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ထွက်ပြေးခိုလွန်လာကြတဲ့ရခိုင်မြောက်ပိုင်းဒေသက Rohingya မွတ်စလင်တွေအနေနဲ့ဂုံတိတ်ခါရှိရှိအသက်ရှင်ရပ်တည်နေထိုင်ခွင့်ရဖို့လိုကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina ကပြောဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာမေလ5ရက်စနေနေ့ဒီကနေ့မှာစတင်ကျင်းပတဲ့45ချိန်မြောက် OIC နိုင်ငံသားရေးဝန်ကြီးများကောင်စီညီလာခံမှာသူကအဲ့ဒီလိုပြောဆိုသွားတာပါဒါအပြင်ရွေးဉာဏ်ဒုက္ခသည်တွေရဲ့အသက်အန္တရာယ်လုံခြုံစိတ်ချရပြီးဂုံတိတ်ခါရှိရှိနေရရင်းကိုပြန်နိုင်ရေးအတွက် OIC အဖွဲ့ဝင်နိုင်ငံတွေကရွေးဉာဏ်တွေနဲ့အတူရပ်တည်ပြီးဝိုင်းဝန်းလွှတ်ဆောင်ပေးကြဖို့ကိုလည်းရှိတ်ခါစီနာကတိုက်တွန်းသွားပါတယ်ဒီကနေ့ကျင်းပတဲ့ဒါကာမြို့က OIC ညီလာခံမှာရင်းညာအရေးကိုအဓိကထားဆွေးနွေးသွားကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားဤဝန်ကြီးအယ်ဟာဆန်မမ်မုတ်အာလီကတော့ရင်းညာဒုက္ခသည်တွေရခိုင်ဒေသကိုအ мян ပြန်နိုင်ရေးအတွက်မြန်မာအစိုးရကိုတိုက်တွန်းဖို့ OIC ညီလာခံမှပြောသွားပါတယ်
။ In the YC we should take strong action manifesting solidarity with them and strengthen efforts in persuading the government of Myanmar
to OIC နေနဲ့သူတို့နဲ့အတူရပ်တည်ပါတယ်ဆိုတာပြန်နိုင်မှုခိုင်မာတဲ့အရေးယူဆောင်ရွက်မှုတွေလုပ်ရပါတယ်။ရွှေရည်သူတို့နေရဖြစ်တဲ့ရခိုင်ပြည်နယ်ကိုပြန်ခေါ်ယူနေရချတဲ့ကိစ္စအဆင်ပြေချောမွေအောင်အမြန်ဆုံးအရေးထားလှုပ်ဆောင်မှုမြန်မာစိုးရကိုဝိုင်းဝန်းပြီးတိကျနားချကြပါလိမ့်မယ်
။ရွှေညာတွေထွက်ပြေးရတဲ့အထီးလှုပ်ဆောင်ခဲ့တဲ့လူမျိုးစုလိုက်ရှင်းလင်းမှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေအပေါ်နိုင်ငံတကာကအရေးယူဆောင်ရွက်ဖို့လိုကြောင်းကနေဒါနိုင်ငံသားရေးဝန်ကြီးခရစ်စတီယာဖရီလန်ကလည်း45ချိန်မြောက် OIC နိုင်ငံသားရေးဝန်ကြီးများကောင်စီညီလာခံမှပြောသွားပါတယ်
I'd like to say here that I agree with United Nations High Commissioner for Human Rights, Zayed Raad al-Hussein, who has described the campaign against the Rohingya as a textbook case of ethnic cleansing.
ကျွန်တော်တို့ကတော့ဒီ Rohingya ဒုက္ခသည်တွေကိစ္စဟာလူမျိုးနွယ်စုအလိုက်ရှင်းလင်းမှုဖြစ်တယ်လို့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီး Zayed Raad al-Hussein ပြောတာကိုထောက်ခံပါတယ်ဩဂုတ်လမှာကလေးကလူအစုလိုက်အပြုံလိုက်တက်ဖြတ်မှုတွေရှိနိုင်တယ်လို့တန်တရားရှိတယ်လို့လည်းမစ္စတာအယ်ဟူဆင်ကပြောထားပါတယ်။ဒီလိုစကလုံးတွေအတိအကျတုံးပြီးတော့ကိုဒီကိစ္စပြောဆိုရပါမယ်။ဒီလိုပြစ်မှုမျိုးကျူးလွန်သူတွေကိုလည်းထိုက်တန်တဲ့အရေးယူမှုတွေရှိအောင်လို့ကျမတို့နိုင်ငံတကာအတိုင်းဝိုင်းအနေနဲ့တေချာလှုပ်ဆောင်နိုင်ကြရပါမယ်။ရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေလူခွင့်ရေးဖောက်ဖျက်မှုတွေအတွက်တာဝန်ရှိသူအပြစ်ရှိသူတွေကိုအရေးယူနိုင်တဲ့အခြေအနေပေါ်ပေါက်အောင်လို့ဆောင်ရွက်ကြရပါမယ်။
အခုလိုရိုဟင်ဂျာဒုက္ခသည်တွေ ရခိုင်ဒေသနေရရင်ပြောင်းနိုင်ရေးမြန်မာအစိုးရကိုဖိအားပေးတိုက်တွန်းဖို့ OIC နိုင်ငံသားရေးဝန်ကြီးများကောင်စီညီလာခံရဲ့တောင်းဆိုမှုတွေဟာလက်တွေ့အကောင်အထည်ပေါ်လာဖို့ခက်ခဲလိမ့်မယ်လို့မြန်မာရေးသုံးသပ်သူဒေါက်တာခင်စောဝင်းကပြောပါတယ်
။အခုလည်းထုံးလေးလက်ကောင်းမယ်ကဲ OIC ကဒါတွေသူကဖိအားပေးမယ်လို့ပြောတယ်။ OIC ဆိုတဲ့အခါကျတော့ပို့ပြီးတော့ခက်ခဲရှိနေတယ်။အဲဒါကအစ္စလာမ်နိုင်ငံတွေဖြစ်နေတဲ့အတွက်နော်။ဟို UN ကလုပ်ပေးတာတမျိုးလေ။ဒါမှ UN နဲ့တာမှဟိုတင်မာမှုတချို့တဲ့ဝဲရှိတယ်လေ။ဆိုဒီဟာကိုလာပြီးတော့ OIC ကပါထပ်ပြီးတော့သူတို့နဲ့တောင်းဆိုတဲ့အခါကျတော့ဒီမှာသူအနေနဲ့ကတော့ဒီရုပ်စာကိုတော့သူတို့ဟိုခုခံနိုင်မယ်လို့ထင်တယ်။ဒါဆိုတော့အစ္စလာမ်နိုင်ငံတွေကနေတောင်းဆိုရဲအတွက်ဆိုပြီးတော့အဲ့ဒီချက်ကပါနေတာနော်။ဆိုတော့ဘာလို့လဲဆိုတော့ဒီအချိန်မျိုးမှာဂျာဝင်ကြီးနိုင်ပေးနိုင်မယ်အဖွဲ့အစည်းတောင်းပုဂ္ဂိုလ်ကအရင်အရေးကြီးနေပြီ။နော်ဆိုတဲ့အခါကျတော့ဘာကိုတောင်းဆိုတောင်းဆိုခုသမဂ္ဂသူအဖွဲ့အစည်းမျိုးကတောင်းဆိုရဲ solution ပို့ပြီးတော့ဖြစ်နိုင်ရေးရှိတယ်OIC နဲ့စံတော့အခက်အခဲရှိနေမယ်ဒါတော့အရှိတရားတိုင်ပြောရတာပဲ
OIC ညီလာခံမတိုင်ခင်ရပိုင်းကပဲ OIC အဖွဲ့ဝင်နိုင်ငံပေါင်း17နိုင်ငံကနိုင်ငံသားကြီးဝန်ကြီးတွေအပါအဝင်အဖွဲ့ဝင်စုစုပေါင်း68ဦးပါတဲ့အဖွဲ့ဟာဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့ကြပါတယ် OIC ညီလာခံမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကလည်းမွတ်စလင်တွေကိုအကြမ်းဖက်သမားတွေနဲ့ရောထွေးပြီးမြင်နေကြတာဟာလွဲမှားတဲ့အမြင်တွေသာဖြစ်ကြောင်းအစ္စလာမ်ဘာသာတရားဟာညဉ့်ညံပြီးသူတို့အနေနဲ့လည်းညဉ့်ညံရေးအပေါ်ယုံကြည်မှုအပြည့်ရှိကြောင်းရှိတ်ခါစီနာကပြောသွားပါတယ်။ OIC ညီလာခံကိုမေလ6ရက်တနင်္ဂနွေနေ့ထိဆက်လက်ကျင်းပသွားမှာဖြစ်ပါတယ်။ OIC အဖွဲ့ကို1969ခုနှစ်ကစတင်တည်ထောင်ခဲ့ပြီးကမ္ဘာပေါ်ကမွတ်စလင်နိုင်ငံပေါင်း58နိုင်ငံပါဝင်ကကုလသမဂ္ဂနဲ့ဥရောပသမဂ္ဂ EU တို့မှလည်းအမြဲတမ်းကိုယ်စားလှယ်အဖွဲ့တွေထားရှိပါတယ်ခင်ဗျာ။
ကိုညာဝဲအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီ OIC အစည်းအဝေးမတိုင်ခင်မှာမနေ့တောက်ကြနေ့က OIC နိုင်ငံသားရေးဝန်ကြီးတွေဟာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့ပါတယ်သူတို့ရခိုင်မှာလူခွေးချိုးဖောက်ခံရတဲ့နေနာမှုတွေအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့ကို OIC ကိုယ်စားလှယ်အဖွဲ့ကိုဒီဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကတောင်းဆိုလိုက်ကြပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးအသေးစိတ်အနားဆင်ပါရှင်
မေလ၄ရက်နေ့တောက်ကြနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကော့စ်ဘဇာအနီးမှာရှိတဲ့ဒုက္ခသည်စခန်းတွေကို OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်နိုင်ငံပေါင်း17နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေအပါအဝင်အဖွဲ့ဝင်68ဦးလိုက်ပါတဲ့ကိုယ်စားလှယ်အဖွဲ့တွားရောက်ပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံမေးမြန်းခဲ့ပါတယ်။အဓိကကတော့ဒုက္ခသည်စခန်းတွေထဲမှာနေထိုင်နေရတဲ့အခြေအနေတွေ၊နောက်မြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာသူတို့ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေနဲ့သူတို့နေရရင်းကိုပြန်ဖို့အရေးဘလို့အခက်အခဲတွေရှိနေသလဲဆိုတာကိုကုတုဘလောက်ဒုက္ခသည်စခန်းဘာလူခါလေးဒုက္ခသည်စခန်းဒီဒုက္ခသည်တွေကိုအသေးစိတ်မေးမြန်းခဲ့တယ်လို့ဒုက္ခသည်တွေကပြောပါတယ်ကုတုပလောင်ဒုက္ခသည်စခန်းဒီကိုမျိုးတန်ကအခုလိုပြောပြပါတယ
်ဒီအော်ဒီဆိုကုလာပြီးတော့ဒီမှာဟိုစာဝင်းနေရေးပြီးတော့အဲအဆန်ပြေလာပေါ့အဲ့ဒါပဲနေကြည့်တယ်ဒီဒုက္ခသည်တွေကိုပြီးတော့ဟိုမြန်မာနိုင်ငံမှာကျွန်တော်ကြရတဲ့အခက်အခဲတွေကိုပြီးတော့ yes ကျန်ကျမှုတွေကိုအဲနေကြည့်တယ်ပြီးတော့လူတွေကဟိုသူတို့ကျွန်တော်ကလည်းအကကတွေကိုပြချပြခဲ့ပါတယ်။ဒါတော့တို့ဒီကနေမာလိုကလေးစကင်မာလေးလာရဲ။ဒါတချက်ကုတ္တပါလုံးမာလေးတွားပါတယ်။ဒီမှာလည်းဒေဒုက္ခစတဲ့နဲ့တွေ့ဆုံခဲ့ပါတယ်။ဒါတော့ဒီကနေနေရတဲ့ဒီမှာနေရတိုင်းစားရတော့ရအကကတွေလုံးအကကကြီးလာပြအဆန်ကြီးလာပေါ့။ဒါတော့ဟိုမြန်မာနိုင်ငံမှာလည်းဟိုပြင်ချင်းသလားပြင်ဟိုအင်းကမင်းနည်းနည်းပြင်မလဲဒီလိုအိမ်မှာဒုက္ခအိမ်မှာကျွန်တဲ့ခဲ့ရတဲ့ဒုက္ခအဝဝကိုပြီးတော့ခက်ခဲမျိုးစုံကိုတို့နေချခဲ့ပါတယ်သူတို့တွင်းရတာကသူတို့တဲနိုင်ဘလောက်ကိုနေမလို့ပြက်ကားရရှိပါတယ
်အထူးသဖြင့်ကတော့ရခိုင်ပြည်နယ်တွင်းနယ်မြေရှင်းလင်းမှုတွေမှာရွာသူရွာသားတွေအသက်သေဆုံးခဲ့ရတဲ့အဖြစ်ပျက်တွေအာရမပြုကျင့်ခံရတဲ့မျိုးသမီးတွေထိခိုက်ဒဏ်ရာရခဲ့ကြတဲ့မျက်မြင်သက်သေတွေနဲ့မိသားစုဝင်တွေကို OIC ဘက်ကတွေ့ဆုံမေးမြန်းပြီးတော့အားပေးစကားပြောကြားခဲ့တယ်လို့လည်းဘာလူခါလေးဒုက္ခသည်စခန်းကြီးကိုယ်ကြီးစလန်ကပြောပြပါတယ
်။အဲ့မှာကျွန်တော်ကလူပေါင်း100ကျော်လောက်အမျိုးသားမျိုးသမီးပေါင်း100ကျော်လောက်ဆက်ရောက်ကြပါတယ်။အဲ့ဒီဆက်ရောက်တဲ့ဆက်ပါအာရမပြုကျင့်ခံရတဲ့မျိုးသမီးတွေပါ။မမလို့ဆိုရဲစပေါ်ဝင်တဲ့ကစစ်ဆက်ခဲ့တဲ့အမျိုးသားကလေးငယ်တွေ၊ဒဏ်ရာရရှိတဲ့အမျိုးငယ်တွေပါတယ်။ဆက်တော့ပြီးတော့မမသက်သေးတွေပါတယ်။နောက်ပြီးတော့ဒေါက်တာတွေလည်းညပါပါတယ်ခင်ဗျာ။ဟာကျွန်တော်တို့ရုံးမဲ့ဆင်းနေကြတယ်။တက်တရာတောက်တာနဲ့ကျွန်တော်တို့ပြတ်ပါသေးတယ်။ဘိုးဘေကလည်းကျွန်တော်တို့ကိုစနာမှုတော့ပြေးလိုက်ပါလေ။ ဒီကိုတို့တို့ကဘယ်နိုင်ကလာနိုင်ငံတကာကံတွေလာတော့ဘယ်လိုလဲဘယ်ပြတ်ပါ့။ဟောရှိပါကိုပန်းပြီးတော့တိုင်းပြည်ရဲ့အိုက်ကိုတို့ကစူပါလောက်ဆောင်သွားမယ်လို့ဆိုပြီးတော့ကျွန်တော်တို့ပြောပါတော့
။နေရက်ကိုမပြန်နိုင်ကြသေးခင်မှာလာနဲ့ချီပြီးကြာမြင့်စွာနေထိုင်နေကြရတဲ့တိမ့်ချီတဲ့ဒုက္ခတွေတွေစုပေါင်းနေထိုင်ကြရတဲ့ဒုက္ခတွေစခန်းတွေထဲမှာကြုံနေရတဲ့အခက်အခဲတွေကျန်းမာရေးဆောင်ရှောက်မှုနဲ့အထူးသဖြင့်ကတော့ကလေးငယ်တွေပညာဆက်လက်သင်ကြားနိုင်ရေး OIC အဖွဲ့အနေနဲ့ကုလအဖွဲ့အစည်းတွေအလှူရှင်တွေအပါအဝင်ဘင်္ဂလားဒေ့အစိုးရနဲ့ပူးပေါင်းကူညီဆောင်ရွက်သွားမယ်လို့ဒုက္ခတွေကိုကတိပေးခဲ့ကြောင်းလည်းဒုက္ခတွေကပြောပြပါတယ်။ကိုကြီးစလန်ပြောပြတာကတော့
ဒီမှာဒုက္ခစခန်းမှာနေထိုင်တဲ့ဒုက္ခတွေတွေစက်မာရေးပညာရေးစစ်ဆေးလဲသူတို့ကဆွေးနွေးသွားခဲ့ပါတယ်။စက်မာရေးနဲ့ဆက်စပ်ပြီးတော့ဒီမှာတော့စက်စက်တန်းစက်မာရေးစိတ်ယုံတွေဖွင့်တာရှိပါတယ်။ဒီကစနိုင်ရဲ့ဘက်ကလည်းသူတို့ကစက်မာရေးစိတ်တန်းနဲ့ပြည်တာရှိပါတယ်။နောက်ပြီးတော့ပညာရေးနဲ့ဆက်စပ်ပြီးတော့ဒီမှာတော့ကျောင်းတော့ဒီဒုက္ခတွေစခန်းထဲမှာအမှုတော်ကတော့ plastic မှုကနဲ့ solid ရဲ့ရည်ပညာသင်ကြားခွင့်တော့ရရှိပါတယ်။နောက်ဒီတော့ပို့ပြီးတော့ပညာသင်ကြားခွင့်ရရှိဖို့အတွက် OIC ကိုလည်းညကိုကျွန်တော်ကအကောင့်ဆွဲကြပါ
OIC အနေနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးမြမအစိုးရကိုဆက်ဖိအားပေးသွားဖို့ကြိုးစားမယ်လို့လည်းဒုက္ခသည်တွေကို OIC ကိုယ်စားလှယ်အဖွဲ့တွားရောက်ကြည့်ရှုအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလည်း OIC အတွင်းမှုချုပ်ကကတိပေးပြောဆိုထားသလိုဒုက္ခသည်တွေဘက်ကလည်းသူတို့ရင်ဆိုင်ခဲ့ရတဲ့ဆိုးဝါးလာတဲ့လူခွေချိုးဖောက်မှုတွေနောက်သူတို့အသက်ဘေးလူပီးပြေးနေရတဲ့အချိန်မှာသူတို့ရဲ့နေအိမ်တွေအသက်မွေးဝမ်းကြောင်းလုပ်ငန်းတွေလဲရတွေမိရှို့ဖျက်ဆီးခံရတာလိုမျိုးဆုံးရှုံးနေတာမှုတွေအတွက်တရားမျှတမှုရှိအောင်ဆောင်ရွက်ပေးနိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုကြပါတယ်ရှင်
တော်ရရှင်များရှင်မြန်မာနိုင်ငံမြောက်ပိုင်းမှာလက်နက်ကင်ပြိပက္ခတွေတကြောပြန်ပြန်လဲပေါ်ပေါက်လာရတာထောင်ထောင်ချီတဲ့ဒုက္ခတွေအတိဒုက္ခရောက်နေရတဲ့အတွက်ပြည်ပပြည်ပကစိုးရိမ်တန်တွေထွက်ပေါ်လာနေပါတယ်အစိုးရစစ်တပ်နဲ့တိုင်းရင်းသားလက်နက်ကင်တွေကြောင့်ရင်းကျက်ရေးဆွေးနွေးမှုတွေရှိနေပေမဲ့လည်းမြန်မာနိုင်ငံမှာဆယ်စုနှစ်တွေနဲ့ချီဖြစ်နေတဲ့စစ်ပွဲတွေအဆုံးမသတ်နိုင်သေးတာဘာကြောင့်များပါလဲလနဲ့ကန်ပြိပက္ခတွေအဆုံးသက်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-3255လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီနေ့ညစီစဉ်တင်ဆက်မဲ့တိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပြရသည်ရှင်။ရင်းညာရေးနဲ့ဆိုင်တဲ့သတင်းကိုပဲတစ်ဆက်တည်းတင်ပြခြင်းပါတယ်။တက်မတော်နဲ့ကချင်လွတ်လပ်ရေးတပ် KIA တို့အကြတိုက်ပွဲတွေမှာပိတ်မိနေတဲ့ကချင်ပြည်နယ်ဒီကာမိုင်းမြို့နယ်လွိုင်းတောင်ခူးလို့ခေါ်တဲ့မန်လေကျေးရွာသားတွေကဲထုတ်ဖို့ကြိုးစားတဲ့နေရာမှာတော့တက်မတော်ဘက်ကရွာသားတွေကိုခေါ်ခွင့်မပြုဘူးလို့ကယ်ဆယ်ရေးအဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ပိတ်မိနေတဲ့ပြည်သူတွေအတွက်စားနပ်ရိက္ခာပေးဖို့အတွက်တော့ခွင့်ပြုပြီးတော့ဘာကြောင့်ခေါ်ထုတ်ခွင့်မပေးသလဲဆိုတာကိုတော့တက်မတော်ရဲ့စစ်ရေးဗျူဟာအရာမခံမှန်းနိုင်ဘူးလို့လည်းဆိုပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကတင်ပြပေးထားပါတယ်။
ဟုတ်ကဲ့ပါတိုက်ပွဲတွင်ပိတ်မိနေတဲ့ကချင်ပြည်နယ်ကမိုင်းမြို့နယ်လိုင်နောင်ကူးခေါ်မန်လွယ်ချေးရွာသားတွေကိုကယ်ထုတ်ဖို့အစီအစဉ်ဟာတမရဘက်ကနေခွင့်မပြုလို့ကယ်ဆယ်ရေးဖွဲ့တွေသတ်ဆုပ်ပြန်ခဲ့ပြီလို့ KBC သတင်းမှူးဒေါက်တာခလန်ဆန်းစွန်ကပြောပါတယ
်ကျွန်တော်အားလုံးနားရတာကျွန်တော်ဝင်ကြီးချုပ်ရဲ့နယ်လုံးဝင်ကြီးတွေနဲ့ကျွန်တော်ဆွေးနွေးတဲ့ကိစ္စကအဲ့ဒီမန်လွယ်ဆိုတဲ့ရွာကဒီ150နှစ်ယောက်ကိုခေါ်ဖို့ကိုကလည်းလာခို့ဖို့ကျွန်တော်စောင့်နေတယ်စစ်တပ်ကတို့ဒီခွင့်မပေးဘူးဖြစ်နေတယ်တို့ကိုစစ်ပြော်ဟာရတော့ကျွန်တော်တို့နားမလည်ဘူးဘာကြောင့်လဲဆိုတော့ဒီစင်ကလည်းကျွန်တော်တို့ကိုခံမှန်းလို့မရဘူးကျွန်တော်တို့ကိုအမှခေါ်ဖို့ထက်တွားပြီးမှတွေ့ဆုံပြီးမှထောက်ပံ့ပစ္စည်းတွေပေးဖို့အစီအစဉ်တွေပဲဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဒီကိစ္စမှာအစိုးရဘက်ကတော့လေးလေးနက်နက်ဒါကိုစဉ်းစားဖို့လိုပြီးလို့ကျွန်တော်တို့ကတော့အဲ့လိုပဲတုံ့ပြန်ပြီးတာပေါ့ခုတော့
ကချင်ပြည်နယ်အစိုးရဖွဲ့နဲ့ချက်ချင်းဒီဖွဲ့ကကုစရယ်တွေကတော့လိုင်နောင်ခုဘက်ကိုကူညီပေးဖို့ဆက်လက်ဆက်ခွာနေတယ်လို့လည်းဒေါက်တာခလန်ဆန်းစွန်ကပြောပါရယ်။တမရကနေဘာကြောင့်ပိတ်ပင်တယ်လဲဆိုတာရေးရေးလေးလေးရှင်းပြတာလည်းမရှိဘူးလို့သူကပြောပါရယ်။ကယ်ဆယ်ခွင့်မရလို့တန်တော့ဆုတ်ပြန်ခဲ့ရတဲ့ခရိယံပါရာရေးကောင်းဆောင်တွေကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့တွေကချင်လူငယ်တပည့်လှုပ်ရှားမှုဦးဆောင်ကော်မတီတို့ကနေဒီကနေ့မြစ်ချင်းနှမ်းမြို့မှာသွေးကြုံရှင်းလင်းပွဲကျင်းပခဲ့ပါရယ်။ရှင်းလင်းပွဲအချိန်ကြီးကတော့ကချင်ငင်းချမ်းရေးကျူးဆောင်ဦးလမိုင်ကွန်ကြာကအခုလိုပြောပါရယ်။
တော့ကျေထုတ်လို့မရဘူးဆိုရင်တော့ကျွန်တော်တို့ကအသိမပြေဘူးလေဒါကြောင့်ကျွန်တော်ပြန်ယူမယ်ရှိတယ်ဆိုပြီးကျွန်တော်တို့ကပြန်ကြီးတဲ့ပုံမှာအဲမနေ့ကတော့ပြန်အချောင်းပြန်လာတာတော့ကျွန်တော်တို့ဖက်က၃ယောက်သွားပါအဲဆွဲဖက်နဲ့သွားတော့အဲမှာစင်းစရားတွေယူပါတက်ကြီးရယ်ဦးရေပလေးတုံးရယ်ဘယ်နည်းတော့ရှိပါတယ်အဲအဲ့ဒါလေးတွေကိုစင်းကောက်ပြီးမှအထက်ကိုဒီနေ့တင်ပြနေရလဲတက်ဆိုင်ရတယ်ငါတို့ပြန်ပြင်မယ်ဆိုပြီးအချောင်းကြားလာတယ်စင်းကလည်းငကောနဲ့ကောက်ထားပြီးသားမလို့တော့ခေါ်ယူလို့မရဘူးဆိုရင်တော့ကျွန်တော်ပြန်ယူမယ်ရှိတယ်ဆိုပြီးဒီနေ့လူငယ်တွေကပြန်ပြောပြအဲလိုရှင်းပြအချိန်မှာမီဒီယာဖွဲ့လက်တန်ရောက်တဲ့အခါကျတော့ရှင်းလင်းပြတဲ့ဘော်ဒီ
ကဲစင်ရေးဖွဲ့တွေအနေနဲ့ရှေ့ဆက်ပါလှုပ်ဆောင်သွားမယ်ဆိုတာဆွေးနွေးတိုင်ပင်ပြီးမှဆက်လက်လှုပ်ဆောင်သွားမယ်လို့လည်းဦးလုံမိုင်ကွန်ကြာကပြောပါတယ် KBC ရဲ့ဦးဆောင်မှုနဲ့တူဘာသာရေးဖွဲ့တွေလူမှုရေးဖွဲ့စည်းတွေဟာပိတ်မိနေတဲ့ပြည်သူတွေကိုကယ်ထုတ်ဖို့သွားရောက်ခဲ့ပေမဲ့လည်းမြောက်ပိုင်းတိုင်းတိုင်းမှုကနေပိတ်မိပြည်သူတွေကိုစာနာရိက္ခာပေးဖို့သက်သာခွင့်ပြုနိုင်ပြီးလိုင်နံခူးချေးရွာကနေခေါ်ဆောင်သွားခွင့်မပေးနိုင်ဘူးဆိုပြီးအကြောင်းပြန်လာတာပါကချင်ပြည်နယ်ဆိုရရဲ့စစ်ချောင်းသောကတဲ့ကယ်ထုတ်ရေးစီစဉ်ကိုသမ္မတကနေပြောင်ပြောင်သင်းသင်းဟန့်တန်းနေတဲ့လှုပ်ဆောင်ချက်တွေဟာအစိုးရအနေနဲ့သမ္မတပေါ်မှာမလွှမ်းမိုးနိုင်တဲ့အခြေအနေတစ်ခုလို့ကချင်လူငယ်တပိတ်လှုပ်ရှားမှုဥဆောင်ကော်မတီဝင်ဒေါ်စွတ်ဆိုင်တွေကပြောပါတယ
်ကျမတို့လူငယ်အနေနဲ့ပေါ့နော်အစိုးရကသမ္မတပေါ်မှာလုံးဝကိုလွှမ်းမိုးနိုင်မှုမရှိဖြစ်နေတာပေါ့ကချင်ပြည်နယ်မှာဝန်ကြီးချုပ်ဆိုလို့ရှိရင်ကတော့သူတို့ခေါ်ရဆိုလို့ရှိရင်အားလုံးအထက်မှာရှိနေရတယ်တော့ဒါပေမဲ့ရောအစိုးရဘက်ကနေရပါလေလို့ရောပြင်းနဲ့လည်းဆက်ပိုင်းဆိုင်ရာနဲ့မိရတဲ့အပိုင်းတွေအများကြီးရှိလာတဲ့အချိန်မှာအစိုးရကမလွှမ်းမိုးနိုင်တဲ့အပိုင်းတော်တော်များတယ်လို့ကျွန်တော်တို့မြင်မိပါတယ်ရှင့်
ဧပြီလကစပြီးတော့ကချင်ပြည်နယ်တွင်တပ်မတော်နဲ့ KIA တို့အကြမ်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံရွာသား 9,000 နီးပါးကဟာစစ်ဘေးသိမ်းရှောင်နေရတယ်လို့အဲ့ဒီထက်ကကားမိုင်းမြို့နယ်ကလိုင်နံခူးရွာသား 150 ကျော်တနိုင်းမြို့နယ်ကအောင်လော့ရွာသား 2,000 ကျော်အင်ဂျိုင်းယာမြို့နယ်ကရွာသား 900 ကျော်ဟာတိုက်ပွဲတွင်ပိတ်မိနေဆဲဖြစ်ပါတယ်ဒီစစ်ဘေးရှောင်ရွာသားတွေစစ်ဘေးလွတ်ရာသိမ်းရှောင်ဖို့ကတော့တပ်မတော်ကနေခွင့်မပြုခဲ့ပါဘူးသမ္မတအနေနဲ့ကတော့ KIA နဲ့အဆက်အသွယ်မရှိတဲ့သူတွေနေရရင်းကိုပြန်နိုင်ကြောင်းသမ္မတကနေပြီးခဲ့တဲ့လကကြေညာထားပေမဲ့လည်းတိုက်ပွဲဖြစ်ပွားနေတဲ့အချိန်တွေကြောင့်မိမိတို့နေရရင်းကိုမပြန်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ကိုနိုင်ကွင်းရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်အောင်ကတလှည့်ကြေညာပေးပါအောင်ရှင်။
ဂျမတ်သမားဆက်တဲ့ဦးကိုတည်တံပေးလိုက်တယ်လို့ပါကစ္စတန်စစ်ဖက်ကအတည်ပြုပြောဆိုပါရယ်အခုနှစ်ပိုင်းနေအတွင်းအရသားနဲ့လုံခြုံရေးတပ်ဖွဲ့ဝင်60လောက်တည်ဆုံးခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့သူတို့မှအပြစ်ရှိတာကြောင့်စစ်ခုံရုံးကပြည်တံချမှတ်လိုက်တာပါဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအဂျမ်းဖက်တက်ခိုက်ရမှာပါဝင်ခဲ့သူ3ဦးကိုထောင်ထဲချမှတ်ဖို့ဗိုလ်ချုပ်ကြီးခမာဂျဗက်ဘတ်ဂျွာကခွင့်ပြုခဲ့တယ်လို့လည်းဖော်ပြထားပါတယ်အကြမ်းဖက်သမား၁၁ဦးရဲ့တိုက်ခိုက်မှုတွေအတွင်းအရသား36ဦးနဲ့လုံခြုံရေးတပ်ဖွဲ့ဝင်24ဦးတို့တပ်ဖြတ်ခံခဲ့ရပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်မှာတောင်ကိုရီးယားသမ္မတမွန်ဂျဲအင်နဲ့မေလ22ရက်နေ့မှာအင်ဗီရိုမှာတွေ့ဆုံမှာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံမှုဂျိုဒင်ပြင်ဆင်နေချိန်မှာပဲတောင်ကိုရီးယားသမ္မတနဲ့ထရန့်တွေ့ဆုံမှာပါနှစ်နိုင်ငံကောင်းဆောင်တွေတတိယအကြိမ်မြောက်တွေ့ဆုံတာဟာအမေရိကန်နဲ့မဟာမိတ်ကိုရီးယားပြည်သူသမ္မတနိုင်ငံတို့ရဲ့ခိုင်မာတဲ့တနိုင်ထံနဲ့နှစ်နိုင်ငံကြားကအလွန်နီးကပ်တဲ့ဆက်ဆံရေးကိုထက်လောင်းအတည်ပြုပြသတာဖြစ်တယ်လို့အင်ဗီရိုကကြေညာချက်ထုတ်ပြန်ပြောဆိုပါရခင်ဗျာတောင်မြောက်ကိုရီးယားကောင်းဆောင်တွေပြီးခဲ့တဲ့လကတမိုင်းဝင်တွေ့ဆုံပွဲမှာသဘောတူညီမှုတွေရလိုက်တာကိုစန့်ကျင်တဲ့လက်ကမ်းစာဆောင်တွေကိုမြောက်ကိုရီးယားစီဖြန့်ဝေမဲ့လှုပ်ရှားတကြသူတွေကိုတောင်ကိုရီးယားရဲတွေကဒီကနေ့စနေနေ့မှာပြိပင်တမြင်လိုက်ပါတယ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျဲအင်တို့ဧပြီလ29ရက်နေ့ကနှစ်နိုင်ငံနယ်စပ်ကစစ်မဲ့ဇုံပါမွန်ဂျွန်ကျေးရွာမှာတွေ့ဆုံခဲ့ရမှာရန်လိုတဲ့အပြုမှုအားလုံးရပ်ဆိုင်းပြီးငြိမ်းချမ်းရေးနဲ့ပြည်내ပေါင်းစည်းလှုပ်ဆောင်ဖို့သဘောတူညီခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ဟာမကြခင်မှာပဲစတုဒ္ဒတတန်းအဖြစ်ကျန်းသစ်စာကျင်းဆိုမဲ့အပေါ်ရုရှားနိုင်ငံတဝန်းဒီကနေ့စန့်ကျင်ဆန္ဒပြနေကြပါရခင်ဗျာ
။သတင်းချင်းချုပ်ကိုကော်အောင်ကတလဲကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချမ်းဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်မယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington.